မင်္ဂလာပါခင်ဗျာဒီမိုကရေစီနဲ့မှာလွတ်လပ်ပွန်လည်လာတဲ့အများအပြိုင်မှုတွေဖြစ်လာတတ်ပြီးဒီလိုအပြိုင်မှုတွေကိုအဖြေရှာရမှာတွေ့ဆုံညီနိုင်ဆွေးနွေးတာကိုအစိုးရရဲ့မူဝါဒဖြစ်ခံယူထားတယ်လို့သမရယုံဝန်ကြီးဦးအောင်မင်းကဇန်နဝါရီလ28ရက်နေ့ကပြောကြားလိုက်ပါတယ်သပိတ်မောက်ဆန္ဒပြကျောင်းသား10ဦးနဲ့အစိုးရတာဝန်ရှိသူတွေတွေ့ဆုံဆွေးနွေးတဲ့ပွဲမှာဦးအောင်မင်းကအခုလိုဖြစ်ကြားလိုက်တာဖြစ်ပါတယ
်တို့ဒီမိုကရေစီနဲ့ကိုသွားလိုက်တာဒီမိုကရေစီနဲ့မှာလည်းဒီမိုကရေစီစနစ်ကဘောဘွားဘွားရအပြိုင်ကြီးလို့ဆိုရှိပါတယ်။အဲဒီအပြိုင်ကြီးတိုင်းမှာပွင့်လင်းလာတဲ့အပြိုင်ကြီးတွေရှိလာမယ်။အဲဒီအပြိုင်ကြီးတွေမှာထက်တက်ရင်ဆိုင်တဲ့ဒီစနစ်ကိုကျွန်တော်လုံးဝမဖြစ်ပါဘူး။ဒါကျွန်တော်တို့နိုင်ငံတော်ဆိုရဲ့ပေါ်ရှိတယ်ပေါ့။ကျွန်တော်ကတွတ်ဆုံဆွနေဖြစ်ရှာတဲ့ဥစ္စာကိုကျွန်တော်ဆောင်ရွက်ပါမယ်။အဲလိုတွတ်ဆုံဆွနေတဲ့အခါမှာလည်းအလုံးကိုသဘောတူနေတဲ့ဥစ္စာကိုသဘောတူနေတယ်။သဘောမတူနေတဲ့ကိစ္စကိုလည်းကျွန်တော်ဒါကိုမပြတ်ပဲနဲ့ဆက်လက်ပြီးဆိုးသွေးတဲ့လမ်းစဉ်ကိုကြောဆက်သွားပါမ
ယ်။ကျောင်းသားတွေလိုလားတဲ့ဗဟုချုပ်ကန့်မှုကင်းတဲ့ဒီမိုကရေစီပညာရေးစနစ်ဖြစ်လာပြီးတောင်းဆိုဆန္ဒပြရမှာတပိတ်မောက်ကျောင်းသားတွေရဲ့တောင်းဆိုချက်တွေကိုတတ်မှတ်ချိန်မှာမလိုက်ရောခဲ့တဲ့အတွက်ဆန္ဒပြတပိတ်မောက်တဲ့လမ်းစဉ်ကိုရောက်ရှိခဲ့တာဖြစ်ကြောင်းဆန္ဒပြကျောင်းသားခေါင်းဆောင်တူဖြစ်တဲ့ကိုအနန္ဒဆက်အောင်ကပြောလိုက်ပါတယ်။ဥောင်းမင်းနဲ့နေပြည်တော်ဆွေးနွေးပွဲမှာအခုလိုပြောခဲ့တာဖြစ်ပါတယ
်။ရေချုပ်ဆက်အတွင်းမှာဤနိုင်ပြည်ရှာမယ်လို့ကျွန်တော်ပြောလင်းနေခဲ့တာပါ။အဲ့တော့ရေချုံစံကဲမှာလုံးလည်းညီနိုင်ပြေရှာမရှိခဲ့ပါဘူးကျွန်တော်တို့လူရွှေချင်းခံရလို့ဖြစ်ခဲ့ရပါတယ်အဲ့ကျမ်းမှာပုံပြီးကြီးမားတာကဒီရွှေတုံးကိုကောင်းတဲ့မှာညီနိုင်ခဲ့တဲ့ဖြစ်ပြောင်းမှာကျွန်တော်တို့တော်တော်လေးကိုချီးမြှင့်ခဲ့ကြဖြစ်ခဲ့ကြရပါကျွန်တော်တို့ကတော့တောင်းပါလိုက်တော့မှာညီတုံးတွေကညီနိုင်ပြီးတော့တပိတ်ကိုရက်လိုက်ပါတယ်လို့ဒီတင်းကြီးတွေတဲ့လာပါလာတဲ့ခါမှာကျွန်တော်တို့ကလည်းတကယ်ညီနိုင်မှာဖြစ်ခဲ့နဲ့ကျွန်တော်ကျောင်းသားတွေကဒီနေ့ညီနိုင်မှုတွေကတော့ကျွန်တော်တို့အချက်တည်းသွားဖြစ်စီတဲ့အချက်ကအဲ့အချက်ပါပဲအဲ့တော့အဲ့တော့ကြုံပြီးတဲ့အချိန်မှာအဲ့ဆောင်ဆက်ပြီးတော့ဇုံရမကြီးတော့ကျွန်တော်တို့ကလုပ်เสียပါအဆောင်ဆက်ပြီးတဲ့အချိန်မှာလည်းဇန်ဘူးကပေါ်လာတယ်ကျွန်တော်တပိတ်မောက်ပဲဆုံးဖြတ်ခဲ့ရပါတယ်တပိတ်မောက်တဲ့ခါကျတော့လည်းဟိုကျွန်တော်တို့ဒီနေပေါင်းဆိုတာပါလေဒီကျွန်တော်တို့ညီတဲ့ဟာဒီဒီမိုစီပညာရေးပါပဲအဲ့တော့ဒီကျွန်တော်တို့ညီတဲ့ဒီမိုစီပညာရေးအာမခိုင်ချက်ကိုလည်းဒီဘုရားနိုင်ညီနိုင်အဖြေရှာဖို့ရည်ရွယ်ပြီးကျွန်တော်တို့ကြိုးစားခဲ့တောင်းဦးလေးပဲခိုင်ခိုင်မာတောင်းဆိုနေတယ်ပါပဲ
ဆန္ဒပြတောင်းဆိုမှဆွေးနွေးညီနိုင်တာတွေလောက်တာမျိုးဟာဒီမိုကရေစီစံနှုန်းနေနဲ့ကိုက်ညီခြင်းမရှိဘူးလို့တောင်းဆန်းစုကြည်ကဝေဖန်လိုက်ပါတယ်ဆန္ဒပြကျောင်းသားတွေရဲ့တောင်းဆိုမှုကိုအစိုးရလိုက်ရောခဲ့ရတဲ့ပတ်သက်ပြီး6ပွင့်ဆိုင်တွေ့ဆုံဆွေးနွေးရေးအပေါ်အစိုးရသဘောထားပြောင်းလဲလာနိုင်မှုရှိမရှိသတင်းတောက်တူကမေးမြန်းရမှာဒေါက်တာဆန်းစုကြည်ကအခုလိုဖြစ်ကြားရတာဖြစ်ပါတယ
်ဒီလိုဆွေးနွေးညီနိုင်တဲ့ကိစ္စကိုစောစောဆက်စပ်လုပ်တာကောင်းဆုံးတယ်အဲ့လိုအခုလိုပေါ့နော်ဖိအားပေးမှတော်တော်မကျေမှန်းမှုတွေကနေရှင်တက်လာမှဟိုဒီနိုင်ဆွေးနွေးတိုင်းမျိုးတွေလက်ခံနေစတာဒါဒီမိုကရေစီစံတုံးဆိုင်ရဲ့စံတုံးအစံစံချင်းစံတုံးရဲ့မကိုက်ညီလို့ပြောနေဒီမိုကရေစီဆိုတာညီနိုင်ဆွေးနွေးတဲ့ဟာလိုလိုလားလားနဲ့ရင်ကျေးမှုရဲ့အစိတ်ပိုင်းတစ်ခုအနေနဲ့လက်ခံမှာအတင်းဖြစ်အားပေးလို့ပြဿနာတွေမဖြေရှင်းနိုင်တော့မှပြဿနာတွေကွာလာတော့မှဆွေးနွေးပါမယ်ဆိုတာဒီဟာကတော့ဆွေးနွေးညီနိုင်တဲ့တံပိုးကိုတကယ်နားမလည်ပြီးဘူးဒီလိုလေ
ပညာရေးဥပဒေကိုပြင်ဆင်ပြောင်းလဲဖို့ကြိုးစားတဲ့အခါမှာအသက်အရွယ်အတွေ့အကြုံကွာခြားမှုကရလာတဲ့အတွေ့အခေါ်တွေကိုညှိနှိုင်းဖို့လိုသလိုပြောရဲဆိုရဲလုပ်ရဲပြင်ရဲတဲ့လူငယ်တွေရဲ့တက်တည်လဲလိုအပ်လို့တစ်ဖက်မှာလည်းပညာရှင်ကိုဦးစားပေးတဲ့စနစ်ရှိဖို့လိုအပ်တဲ့အကြောင်းရန်ကုန်တက္ကသိုလ်ဗမာခါချုပ်ဟောင်းဒေါက်တာခင်စောကပြောလိုက်ပါတယ်ဇန်နဝါရီလ24ရက်နေ့ကထုတ်လွှင့်တဲ့ DBB Debate ရုပ်သံအစီအစဉ်မှာဒေါက်တာခင်စောကပြောလိုက်တာဖြစ်ပြီးအစိုးရအမှုတန်းအရာတန်းတွေကပြင်ဆင်ရေးဆွဲတယ်ဆိုတာမျိုးမဖြစ်သင့်ဘူးလို့အမှတ်ချက်ပေးခဲ့ပါတယ
်။ Philosophic gap ကကြီးတယ်။ခင်ဗျား philosophy နဲ့သူ philosophy ဘာမှမဆိုင်တခြားလိပဲ။ခင်ဗျားပါစဉ်းစားလေ။ခင်ဗျား pure democracy ကိုစဉ်းစားတယ်။ဟုတ်လားမဟုတ်လားစဉ်းစား။ခင်ဗျား democracy ဆိုတော့ဒီလိုခင်ဗျားစဉ်းစား။ဆရာမကြီးက face democracy စဉ်းစားတယ်။ face by face သူတော့။အဲ့ gap ကိုဘယ်လိုပြင်မလဲ။ကျွန်မ philosophy တခြားလိ။ကျွန်တော်လည်းကွာသေးတယ
်။
ကျွန်တော်ကကြောက်တတ်တယ်။အမွင့်လည်းမပြောကြဘူးပေါ့နော်အဲ့တော့ကျွန်တော်ကြောက်တတ်လို့ဘယ်လိုခက်ဖြစ်တာလဲဒါဆင်းရှင်းပြောရအောင်အဲ့တော့ကြောက်တတ်တဲ့ကောင်ကတိတ်မဖြစ်ဘူ
းတစ်ဆက်တည်းမှာပဲဒီတစ်ပတ်အတွင်းထူးထူးခြားခြားမှတ်သားမိတဲ့စကားလုံးတချို့ကိုလည်းပြန်ဖောက်ဆက်ချကြပါမယ်ခင်ဗျာစံပြည်မြောက်ပိုင်းပန်ဆိုင်မြို့မှာပြီးခဲ့တဲ့ဇန်နဝါရီလ19ရက်နေ့ကကချင်တိုင်းသူဆီယမ2ဦးအသက်ခံခဲ့ရတာကိုအစိုးရကတရားခဏနဲ့အ мян ဆုံးဖော်ထုတ်ပေးဖို့မြို့သားဒီမိုကရေစီဖွဲ့ချုပ် NLD ကဇန်နဝါရီလ26ရက်နေ့ကကြေညာချက်ထုတ်ပြန်တောင်းဆိုလိုက်ပါတယ်KBC ကစေနာဝန်ထမ်းဆီယမ2ဦးအမှုနယ်ပတ်သက်ပြီးနယ်မြေကန်အစိုးရတပ်ကတပ်သား2ဦးရဲ့လက်ချက်လိုဆွဆွဲမှုတွေထွက်ပေါ်နေပြီးဒေသခံတွေကအစိုးရတပ်တွေပေါ်ဆန့်ကျင်ဆန္ဒပြတာတွေရှိနေချိန် NLD ပါတီရဲ့တိုင်းရင်းသားရေးရာကော်မတီကအခုလိုကြေညာချက်ထုတ်ပြန်တောင်းဆိုလိုက်တာဖြစ်ပါတယ်။ စစ်တပ်ကတစိမ့်တပိုင်းအာဏာဆုံးပြီးအုပ်ချုပ်နေတဲ့မြန်မာနိုင်ငံမှာအစိုးရကဒီမိုကရေစီလမ်းကြောင်းကနေသွေးဖွဲ့စားပြုလာတာတွေတွေ့ရပြီးစာနယ်ဇင်းတွေနဲ့ဆန္ဒပြသူတွေကိုပုံမဖိနှိပ်ကန့်သတ်တာတွေများလာနေတယ်လို့အမေရိကန်ပြည်အောင်စု Washington DC မှာအခြေစိုက်တဲ့ Freedom House လူခွင့်ရေးအဖွဲ့ကပြောကြားလိုက်ပါတယ်။ဇန်နဝါရီ28ရက်နေ့ကထုတ်ပြန်တဲ့2015ကမ္ဘာလွတ်လပ်ခွင့်အခြေပြနှစ်ပတ်လည်အစီရင်ခံစာမှာအခုလိုရေးသားဖော်ပြလိုက်တာဖြစ်ပြီးလူနည်းစုရိုဟင်ဂျာမွတ်စလင်တွေပေါ်ကြမ်းဖက်တာနဲ့ကန့်သတ်ခွဲခြားမှုတွေရှိနေတဲ့အကြောင်းဘာသာကူးပြောင်းခွင့်နဲ့ဘာသာကြားလက်ထက်ထိမ်းမြှားခြင်းဆိုင်ရာဥပဒေစတဲ့ဘာသာရေးလွတ်လပ်ခွင့်ကိုကန့်သတ်တဲ့ဥပဒေတွေပြဋ္ဌာန်းမှုပြင်ဆင်နေရရှိနေကြောင်းလည်းထောက်ပြထားပါတယ်။အခုလိုမှတ်မှတ်သားစကားများဆီစဉ်ရအောင်လုပ်ပါခင်ဗျာ။ကြီးစုနားဆင်ကြသူအားလုံးကိုကျေးဇူးတင်ပါတယ်။